Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇူလိုင်လ5ရက်တနင်္လာနေ့ညပြည်မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းဒိုမီတာ1925 30နဲ့တိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုပြည်မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝန်လိုင်ကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
I'm used to accept the black in the program and that's it. Jero, she never had a young poor book, low making me late. And I do be honest, that's an unused process. Typing it, books are whooping in you, the whole thing of the act. What a crazy meaning that is here.
ဒီကနေ့အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်အမှုကိုထပ်မံကြားနာစစ်ဆေးရမှာမလျော်ကံမှုတွေရှိတဲ့အကြောင်းပြောဆိုလိုက်တဲ့သတင်းကိုဥစွာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့မကွေးနယ်စကိုင်းတိုင်းအတွင်းကပြစ်ခတ်တိုက်ခိုက်မှုနောက်ဆုံးအခြေအနေတွေကချင်းပြည်နယ်လွယ်ကျယ်နယ်စပ်ကတရုတ်မြန်မာကုန်သွယ်ရေးဂိတ်ကိုပိတ်လိုက်တာကချင်းပြည်နယ်ဗမာမြို့နယ်အတွင်းကဆေးဖေးရှောင်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်မှုများပြားနေတဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာတော့ COVID စီကံကျက်တစ်ခုဖြစ်တဲ့နှာခေါင်းစည်းမတက်သူတွေကိုတင်းကျပ်စွာရေးယူမယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောကြားလိုက်တဲ့သတင်းစရတွေကိုနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းတော်မတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုတင်ဆက်ပေးတော့ပါမယ်။အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မမ်းမြသစင်အောင်တို့ကတင်ပြပေးကြပါမယ်ခင်ဗျ။
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတော်ဘာလုံးနိုင်ငံရေးစီရေးအကြက်တဲပဋိပက္ခတွေအပြင်ကယောဂါဘေးကိုပါတဲ့ပြိုင်နဲ့ရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်ဒေသအသီးသီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ကြားပြစ်ခတ်တိုက်ခိုက်မှုပြင်းထန်နေသလိုနှစ်ဖက်ထိခိုက်တိုက်ဆုံသူတွေတိုးလာနေပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းဒေသကြီးတွေကနေရာတချို့မှာတော့စစ်ကောင်စီတပ်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေပိုးပြီးတော့ပြင်းထန်လာပါတယ်။စကိုင်းတိုင်းကောလင်းမြို့နယ်မှာမနေ့ညပိုင်းကကောလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့ကြားတိုက်ပွဲတွေအတွင်းနှစ်ဖက်ထိခိုက်ဒေဆုံမှုတွေရှိခဲ့ပြီးစစ်ကောင်စီဘက်ကတော့ပိုးပြီးတော့အထိနာခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ်စစ်ကောင်စီဘက်ကထိခိုက်ဒေဆုံမှု10ကဏ္ဍနဲ့ချီရှိတယ်လို့ဒေသခံတချို့ကပြောဝင်မဲ့အစင်အတိအကျကို VOA ကတိကျအတိမပြုနိုင်လေပါဘူးတခါတိုင်းရင်နာလက်နက်ကင်တွေနဲ့စစ်ကောင်စီတပ်ကြားမတ်လအနောက်ဘက်ကစပြီးတော့တိုက်ပွဲတွေပြင်းထန်လာတာကြောင့်ချင်းတချင်းကြရခရင်နဲ့ရှမ်းပြည်နယ်အပအဝင်ဒေသပေါင်းစုံကနေရစွန့်ခွာသွားရတဲ့ပြည်သူသိမ်းချီရှိပါတယ်။တောတောင်တွေထဲမှာရောဖုန်ကြီးကျောင်းတွေနဲ့ခရံဖျားကျောင်းတွေမှာပါခိုးလုံနေကြရတဲ့စစ်ရှောင်ပြည်သူတွေလည်းစစ်ကောင်စီကအင်အားဖြည့်တင်းနေတာကြောင့်နေရမပြားနိုင်သေးပါဘူး။စစ်ရှောင်ပြည်သူတွေအတွက်ဆန္ဒရိတ်ခါနဲ့ခြေဝါအကူအညီတွေအရေးပေါ်လိုအပ်နေချိန်မှာပဲနိုင်ငံတော်လုံးကိုဗစ်ကူးခံရသူလည်းနေ့စဉ်စံချိန်တင်တိုးလာနေတာမှာစစ်ရှောင်ဒုက္ခသည်တချို့လည်းပိုကူးခံနေရတာပါ။အခုလိုမတိမငြိမ်အခြေအနေတွေပေါပေါက်နေချိန်မှာစစ်အာဏာသိမ်းမှုဆန့်ကျင်ကပ်ကွက်တဲ့ဆန္ဒပြလှုပ်ရှားမှုတွေကတော့အဖန်အစီတွေပိတ်ဆို့မှုတွေကြားကရန်ကုန်မန္တလေးအပဝင်ဒေသအတော်များများမှာနှီးမျိုးစုံနဲ့ပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံထဲမှာရှိတဲ့အင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးတွေကနိုင်ငံခြားသားအကြီးအကဲတာဝန်ရှိသူတွေအနေနဲ့ခွင့်ပြုချက်မရှိဘဲနိုင်ငံထဲကထွက်ခွာခွင့်ကိုစစ်ကောင်စီကပိတ်ပင်လိုက်ကြောင်းဒီကိစ္စကိုတိုက်ရိုက်သိထားတဲ့လူတယောက်ကိုကိုးကားပြီးတော့ Rider သတင်းတရားမှဒီကနေ့ဖော်ပြထားပါတယ်။ဒီလျှောက်ကအမိန့်စာကိုဂျွန်လလဲမှထုတ်ပြန်ခဲ့တာဖြစ်တယ်လို့လည်းကုမ္ပဏီအကြီးအကဲတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံကထွက်ခွာချင်နေဆိုရင်မြန်မာနိုင်ငံသားရောနိုင်ငံခြားသားအရာရှိတွေကပါခွင့်ပြုချက်အရင်ယူရမယ်လို့လည်းပါရှိပါတယ်။အဲ့ဒီအမိန့်စာအပြင်စစ်ကောင်စီကနောက်ထပ်ပေးပို့လာတဲ့အမိန့်စာမှာတော့အများပြည်သူရဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုအာဏာပိုင်တွေကကြားဖြတ်နားထောင်နိုင်မဲ့ spyware နည်းပညာတွေတပ်စစ်မှုဆက်သွယ်ရေးကုမ္ပဏီတွေကိုဒီကနေ့ဇူလိုင်5ရက်နောက်ဆုံးထားအပြေလောက်ဆောင်မှုညွှန်ကြားထားတယ်လို့လည်းပြောပါတယ်။ spyware နည်းပညာကစာတိုရေးပို့တာတွေနဲ့ဝင်ကြည့်ထားတဲ့အင်တာနက်စာမျက်နှာတွေကိုလည်းထောက်လာနိုင်ပါတယ်။ဒီညွှန်ကြားချက်တွေကို Rider သတင်းဌာနကတိုက်ရိုက်မမြင်ရသေးပေမဲ့လို့ဒီအကြောင်းတိုက်ရိုက်သိထားသူတယောက်ပြောခဲ့တာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီကိုဆက်သွယ်မြင်မြန်ခဲ့ပေမဲ့တုံ့ပြန်ဖြေဆိုတာမရှိသေးဘူးလို့လည်းပြောပါရယ်ဆက်သွယ်ရေးနဲ့အင်တာနက်ကုမ္ပဏီအကြီးအကဲအရာရှိတွေရဲ့ခီးသွွာလာမှုအပေါ်အခုလိုအမိန့်ထုတ်ပြန်လိုက်တာဟာ spyware တွေအပြီးတက်ဆင်နိုင်ဖို့စစ်ကောင်စီကဖိအားပေးတာဖြစ်တယ်လို့လည်းဒီကိစ္စကိုတရားရိုက်သိရှိထားသူကပြောပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီကစိုက်ဘာလုံခြုံရေးဥပဒေကြမ်းချမှတ်မဲ့အကြောင်းကြေညာခဲ့တယ်လို့နိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရဲ့အချက်လက်လုံခြုံမှုကိုကာကွယ်ပေးတဲ့ဥပဒေတချို့ကိုလည်းပြင်ဆင်ပြဋ္ဌာန်းတွေရှိခဲ့ပါတယ်။ဧပြီလကစပြီးတော့ COVID-19 ကပ်ရောဂါတတိယလိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာတနင်္ဂနွေနေ့တရက်ထဲတိုက်ဆုံသူ50နဲ့ပိုကူးသူ6000ကျော်ရှိပါတယ်။ Euro Bangaga, Bogusea, Checha, Pinerello, Tain Jamaita, Wanshidriga, Piobare.
The number of new confirmed cases in provinces outside Bangkok metropolitan area is now steadily increasing.
Delta Myo Pisa Piang Po Tja Ma Kaung Myo Apin Ni Dwai Ma Poku Sat Mu Le Paw Ma Do La Na Pi Tanai Ka Long Go Ba Pyan Na Ni Da Go Ka Yo Ga Ka Kwe Phin Yu Yi Thana Ga Twin Shi Khe Dai Lo Thai Nai Ngan Chai Wun Yi Thana Tadin Pyan Cha Ye Phwe Nyun Cha Ye Mu Miss Besom Blasi Ti Chika Ga Ti Kine Tadin Sa Shin Le Pwe Ma Pyo So Taw Ba Le ထိုင်းနိုင်ငံမှာလည်း၆ရက်ဆက်တိုက်နေ့စဉ်ပိုကူတို့၆000ကျော်ရှိနေတဲ့အတွက်ပိုကူသူစုစုပေါင်း၈သိန်းဝန်းကျင်နဲ့တိတ်ဆုံးသူက၅000ရှိပါတယ်။ကမ္ဘာမှာစစ်တုပ်ထမြောက်လူရဲ့အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ဆေးရုံတချို့မှာလူနာတွေအတွက်အောက်ဆီဂျင်ပြတ်လတ်လာနေပြီးကျန်းမာရေးစနစ်ပြိုလဲသွားမှာကိုစိုးရိမ်မှုတွေရှိနေပါတယ်။တနင်္ဂန ဒီနေ့ကနေ့ကပိုးစစ်ဆေးမှုတထောင်300ကျော်ရှိပြီးတိစုံသူက25ဦးရှိတဲ့အကြောင်းမြန်မာအားကစားနဲ့ဂျမိုင်းဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ် Washington Post နဲ့ ABC သတင်းဌာနကအမေရိကန်မှာပူပေါင်းကောက်ယူထားတဲ့လူစုသဘောထားစစ်တမ်းအရကိုဗစ်-19 ရောဂါကာကွယ်ဆေးထိုးထားသူဒီမိုကရက်က86 ရာခိုင်နှုန်းရှိနေချိန်မှာ Republican ကတော့ 55 ရာခိုင်နှုန်းမှရှိတာကိုတွေ့ရပါတယ် ကာကွယ်ဆေးထိုးမထားတဲ့သူ 60 ရာခိုင်နှုန်းကမျိုးဗီဇပြောင်း Delta ပို့အကြောင်းအစိုးရကချက်ကပြောနေတယ်လို့ပြောကြပါတယ် ဆေးထိုးပြီးသားအမေရိကန် 64 ရာခိုင်နှုန်းကတော့ Delta ပိုးသစ်ရဲ့အန္တရာယ်ကိုအစိုးရကမမှန်ကန်ရှင်းပြထားတယ်လို့ယုံကြည်တာကိုတွေ့ရပါတယ် ကူးစက်မြန်လာတဲ့ Delta Visa ပြောင်းပိုးသစ်ကိုကမ္ဘာတစ်ဝှမ်းလုံးရင်ဆိုင်နေရတာပါအီရန်သမ္မတဟာဆန်ရူဟာနီကသူ့နိုင်ငံမှာကိုဗစ်သက်ရာလိုင်းနဲ့ကြုံရမလို့ဖြစ်နေပြီလို့သတိပေးပါတယ် Delta COVID ပိုးကူးခံရလို့အီရန်နိုင်ငံမှာဆေးရုံတက်ရတဲ့သူနဲ့တိတ်ဆုံးသူတွေတိုးလာတယ်လို့လည််းအီရန်တာဝန်ရှိသူတွေကပြောပါတယ် မြို့တော်တီဟီရန်အပါအဝင်မြို့ကြီးနေရာ255မြို့မှာမရှိမဖြစ်မဟုတ်တဲ့စီပွားရေးလုံးကအားလုံးပိတ်ထားရသလိုတမြို့နဲ့တမြို့ခီးသွားလာမှုကိုပါကန့်သတ်ထားတာပါအိန္ဒိယနိုင်ငံမှာတော့ဒီကနေ့ပိုးကူးသူ၄000နီးပါးထိကျဆင်းလာပါတယ်ဒါပေမဲ့လည်းအမှန်တကယ်ပိုးကူးခံရသူကဒီထက်များမဲ့ပုံရှိတယ်လို့ပြည်သူ့ကြမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်
ဒီရီမရီတန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00နာရီကနေ10:00အထိ5မီတာ31kHz 9.3ရှစ်တုံညာ5မီတာ31kHz 9.3ခွန်တုံညာ5မီတာ95kHz 96.9ရုပ်ဖြင့်စနေတိုင်းတွေမှာလှိုင်းလမီတာ190kHz 15.9ခွန်ကားကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများသတင်းအောင်ပါ တရင်ကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင် American Tamara Joe Biden ကျင်းသစ္စာတင်ဆိုပြီးရတော့ပထမဆုံးအကြိမ်ဖြစ်တမရအင်ဖြူတော်မှာလူစုလူဝေးနဲ့အခမ်းအနားကိုဇူလိုင်လ၄ရက်လွတ်လပ်ရေးနေ့မှာပြုလုပ်ခဲ့ပါတယ်မနေ့တနင်္ဂနွေနေ့ကကျင်းပတဲ့အဲ့ဒီလွတ်လပ်ရေးနေ့အခမ်းအနားမှာ Tamara Biden က American နိုင်ငံဟာ စုစု စည်းစည်းနေ့ပြန်လာခဲ့ပါပြီလို့ပြောပါတယ်
This year the 4th of July is a day of special celebration For we are emerging
ကာယောကကြောင့်အမှောင်ဖုံးနေတဲ့ကာလတွေနဲ့အထူးကျန်နေကြရတဲ့ကာလတွေကြောင်းရွံ့မှုနဲ့နိုင်ငံဆုံးရှုံးမှုတွေကလည်းလျော့ခဲ့တာကြောင့်ဒီနေ့လွတ်လပ်ရေးနေ့ဟာအထူးအောင်မြင်ခံရမယ့်ရည်တည်နေဖြစ်တယ်လို့သမရဘိုင်ဒန်ကပြောပါတယ်တနင်္ဂနွေနေ့ကလွတ်လပ်ရေးနေ့အခမ်းအနားအတွက်လူရပေါင်းများစွာကိုအင်ဖြူတော်ကိုဖိတ်ကြားခဲ့ပြီးတော့ဒီဖိတ်ကြားခံရသူတွေရဲ့ COVID-19ကိုတုံ့ပြန်တိုက်ဖျက်ရမှာအဓိကအခမ်းကဏ္ဍကပါဝင်ခဲ့တဲ့မရှိမဖြစ်လုပ်သားတွေပါဝင်တယ်လို့စစ်တပ်မိသားစုတွေလည်းပါဝင်ပါတယ်။တမရဘိုင်ဒန်ရဲ့အစိုးရကလွတ်လပ်ရေးနေ့ရောက်ရင်အမေရိကန်ပြည်သူတွေရဲ့86ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးဖြစ်ဖို့ရည်မှန်းခဲ့တာပါ။အခုချိန်ထိအမေရိကန်ပြည်သူ68ခုနှစ်ရာခိုင်နှုန်းကအနည်းဆုံးကာကွယ်ဆေးတစ်ကြိမ်ထိုးပြီးဖြစ်ပါ နိုင်ငံတော်မိုင်းစုံဆူလူပြည်နယ်ဂျိုလူကျွန်းဒေသအစင်းမှာပြစ်ချခဲ့တာကြောင့်အနည်းဆုံးလူ90သေဆုံးပြီး49ဦးဒဏ်ရာရခဲ့ပါတယ်။စစ်တပ်ပိုင်း Lockheed C-130 အမျိုးအစားတည်ပို့ဆောင်ရေးလင်းဟာဒေသကိုအစင်းပြေးလည်ကနေကျော်ပြီးတော့အခုလိုမီးလောင်ပေါက်ကွဲခဲ့တာပါ။ဒီပောက်ကွဲမှုကနေလွင့်ဆင်လာတဲ့အပိုင်းစာရီကြောင့်မြေပြင်ပေါ်မှာရှိခဲ့သူ9ဦးထိခိုက်ဒဏ်ရာရခဲ့ပြီးဒီထဲက3ဦးသေဆုံးခဲ့တယ်လို့စစ်တပ်ကပြောပါတယ်။ ဒီပြန်လည်ပြည်ပြည်မိုးမှန်ထားတဲ့ C-130 လေယာဉ်ဟာဒီနှစ်အတွင်းစီးရီအထောက်အကူအနေနဲ့အမေရိကန်ကဖိလစ်ပိုင်ကိုပေးထားတဲ့လေယာဉ်နှစ်ဆင်းတွေကတစ်ဆင်းလည်းဖြစ်ပါတယ်။မြို့တော်မနီလာကနေတောင်ပိုင်းကာကာယန်ဒီအိုရိုမြို့မှာတာဝန်ရှားတဲ့ဗိုလ်ချုပ်ကြီးတဦးနဲ့သူ့ရဲ့မိသားစုတွေကိုအရင်ပို့ဆောင်ပေးခဲ့ပြီးတဲ့နောက်လေယာဉ်ကစူးလူကျွန်းမှာတာဝန်ကျဆက်သား100လောက်ကိုပို့ပေးဖို့ဆက်ပြီးတော့ထွက်ခွာခဲ့တာပါ။ဒီတပ်ဖွဲ့တွေကို Islamic စစ်တွေးကြွားတွေနဲ့ဖိလစ်ပိုင်စစ်တပ်တို့ရေရှည်တိုက်ပွဲဖြစ်နေတဲ့ဒေသတွေအကြမ်းဖက်မှုတံပြန်တိုက်ခိုက်ရေးအဖွဲ့မှတာဝန်ပေးရထားတာပါ။ရိုက်ကူးထားတဲ့ဗီဒီယိုတစ်ခုမှာတော့လေရင်ဆင်းသက်တဲ့အချိန်မှာရာသီဥတုကကောင်းမွန်နေပြီးတော့လေရင်ကပြေးလန်းကနေကြော်ပြီးအနီးနားအုံနိုးထဲမှာမီးလောင်ပေါက်ကွဲခဲ့တာကိုတွေ့ရပါတယ်။လေရင်တိုက်ခိုက်ခံရတဲ့အထောက်အထားတစုံတရာမတွေ့ရသလိုစုံစမ်းစစ်ဆေးရေးအဖွဲ့တွေကလေရင်ပြန်တမ်းမှုမှတ်တမ်းတင်ကြိယာကိုရှာဖွေနေစေဖြစ်တယ်လို့ဒေသဆိုင်ရာတမှုကြီးတဦးကပြောပါတယ်ရှင်။ဂျပန်နိုင်ငံအလေပိုင်းပင်လယ်ကမ်းခြေမြို့တစ်ခုဖြစ်တဲ့အတာမီမြို့မှာမြေပြိုကျခဲ့ရာကြောင့်အနည်းဆုံးလူ3ဦးသေဆုံးပြီး80လောက်ပျောက်ဆုံးနေဆဲဖြစ်ပါတယ်။တိုကျိုမြို့အနောက်တောင်ပိုင်း55မိုင်လောက်အကွာမှာရှိတဲ့ဒီမြို့မှာစနေနေ့ကမြေပြိုကျခဲ့တာကြောင့်အင်ဂျီ130လောက်နဲ့အဆောက်အဦတွေထိခိုက်ပျက်စီးခဲ့ပါတယ်။ရေပောင်းများစွာဇက်တိုင်းမိုးရွာနေခဲ့ပြီးတဲ့နောက်မှာစနေနေ့ကအခုလိုမြေပြိုကျခဲ့တာဖြစ်ပြီးရှာဖွေကယ်ဆယ်ရေးအဖွဲ့တွေကသေဆုံးပျောက်ဆုံးသူတွေကိုဆက်ပြီးတော့ရှာနေစေဖြစ်ပါတယ်။ဂျပန်နိုင်ငံမှာဇူလိုင်လ23ရက်နေ့2020တိုကျိုအိုလံပစ်အားကစားပွဲစဉ်တွေကိုစတင်ဖို့ပြင်ဆင်နေသလိုတချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပိုပြီးတိုးလာမှာကိုဒေသခံပြည်သူတွေကြားမှာစိုးရိမ်မှုတွေလည်းရှိနေပါတယ်ရှင်။အမေရိကန်နိုင်ငံနဲ့နိုင်ငံတချို့ကစီးပွားရေးလုပ်ငန်းတွေရဲ့ကွန်ပျူတာစနစ်တွေရဲ့အကြီးအကျယ်ထိုးဖောက်ဝင်ရောက်ပြီးလုပ်ငန်းတွေရပ်ဆိုင်းသွားအောင်ပိတ်ဆို့ထားတဲ့စနစ်တွေကိုပြန်ဖွင့်ပေးဖို့ဆိုရင်အမေရိကန်ဒေါ်လာတန်း80နဲ့ညီတဲ့ cryptocurrency digital ငွေကြေးပေးရမယ်လို့ဝန်ညှစ်တောင်းဆိုနေပါတယ်။ဒီလူတွေကကွန်ပျူတာဖောက်ထွင်းပြီးတော့အကြီးအကျယ်ငွေညှစ်နေသူတွေလို့ယူဆရပါတယ်။တောက်ကြံတွေကဖြစ်ပွားခဲ့တဲ့ဒီစိုက်ဘာတိုက်ခိုက်မှုဟာကမ္ဘာတဝန်းယာနဲ့ချီရဲ့ကုမ္ပဏီတွေနဲ့အစိုးရဌာနတွေကိုထိခိုက်စေခဲ့တာပါ။စိုက်ဘာတိုက်ခိုက်သူတွေက American ပြည်ထောင်စု Florida ပြည်နယ်အခြေစိုက် software ကုမ္ပဏီ Cassia ကိုလည်းတိုက်ခိုက်ခဲ့ပါတယ်။အဲဒီတိုက်ခိုက်မှုကြောင့် Cassia ကုမ္ပဏီရဲ့ software ပစ္စည်းတွေကိုအသုံးပြုတဲ့ကုမ္ပဏီတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေမှာကွန်ပျူတာစနစ်နဲ့ data အချက်အလက်တွေအသုံးပြုလို့မရနိုင်အောင်ရပ်ဆိုင်းသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာရှုပ်ထွေးပြီးတော့အစ်စ်မြင့်နဲ့တိုက်ခိုက်မှုတစ်ခုဖြစ်ကြောင်းကာဆေးယာကုမ္ပဏီကကြေညာထားပါတယ်။ကုမ္ပဏီအနေနဲ့သူ့ရဲ့ software အသုံးပြုသူဖောက်သည်တွေအတွက် cyber တိုက်ခိုက်ခံရမှုရှိမရှိထုတ်ဖော်နိုင်တဲ့နည်းပညာတစ်ခုရှိကြောင်းနဲ့ကုမ္ပဏီရဲ့ data အချက်အလက်တူလောင်ထားတဲ့ center တွေအားလုံးတနင်္လာနေ့နောက်ပိုင်းမှာ online ပေါ်ကိုပြန်ပြီးတော့ရောက်ရှိအသုံးပြုနိုင်ဖို့မျှော်လင့်ထားကြောင်းလည်းထုတ်ပြန်ကြေညာထားပါတယ်။ဒီလို digital ငွေကြေးတောင်းဆိုချက်ကိုရုရှားတို့နဲ့ဆက်နွယ်နေတဲ့ gain တစ်ခုဖြစ်တဲ့ Revel gain အသုံးပြုတဲ့ website မှာတနင်္လာနေ့ကတွေ့ရတာပါ။ပြီးခဲ့တဲ့မေလကုန်ပိုင်း GPS အသားထုတ်လုပ်မှုလုပ်ငန်းကြီး cyber တိုက်ခိုက်ခံရမှုမှာလည်းဒီ Revel gain နဲ့ဆက်နွယ်နေတယ်လို့ American စုံစမ်းရေးဌာန FBI ကပြောပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုနားလည်အောင်နဲ့မမျှသတင်းအောင်တို့တင်ပြပေးကြတာပါခင်ဗျာ။ VOA American အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းပြပွက်ချက်တွေတင်ပြပေးတော့မှာမို့ပထမဦးဆုံးတော့တောင်ဆန်းစုကြည်ရဲ့အမှုကြမ်းနာမှုသတင်းနဲ့စပါမယ်။အမှုခုနှစ်ခုနဲ့တရားစွဲဆိုခံထားတဲ့ဒေါ်ဆန်းစုကြည်ကသူ့အမှုတွေနဲ့ပတ်သက်လို့မလျော်ကန်တဲ့လှုပ်ထုံးလုပ်နည်းတွေဖြစ်နေတယ်ဆိုတဲ့သူ့အမြင်ကိုရှင်းနေကိုပြောကြားခဲ့ပါတယ်။သူ့အမှုတွေစစ်ဆေးနေတဲ့အချိန်လေးပေါ်သူ့ရဲ့ရေဘူးရအမြင်ကိုဒေါ်ဆန်းစုကြည်ကအခုလိုပြောတယ်လို့ရှင်းနေဥက္ကမောင်ဇော်ကဗီဒီယိုကိုပြောပါတယ်။905ခါခွေးနဲ့တရားစွဲခံထားတဲ့အမှုအတွက်တပ်တွေအပေါ်ခရိုင်တရားရုံးကကန့်ကွက်ပေးချခံရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကပြောပြမှာပါခင်ဗျာ။
နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့အပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဇူလိုင်လ5ရက်နေ့ကဆက်လက်ပြီးတော့စစ်ဆေးခဲ့ပါတယ်။တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှန်25ချိုးဖောက်တယ်ဆိုတဲ့သမ္မတဦးဝင်းမြင့်အမှုနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုကဏ္ဍဦးဆွဲဆိုထားတဲ့အမှုတွေကသုံးမှုဖြစ်တဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25ပို့ကုန်သွင်းကုန်ဥပဒေပုံမှန်8နဲ့ဆက်သွယ်ရေးဥပဒေပုံမှန်69တို့ကိုချိုးဖောက်တယ်ဆိုတဲ့အမှု3ခုအတွက်နေပြည်တော်ကတည်သက်အထူးတရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးတာပါသူ့အမှုတွေစစ်ဆေးနေတဲ့အခြေအနေပေါ်မှာတော့ဒေါအောင်ဆန်းစုကြည်ဘက်ကမလျော်ကန်တဲ့လှုပ်ထုံးလုံနည်းတွေဖြစ်နေတယ်လို့မြင်ကြောင်းဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေကြီးဦးခင်မောင်စောက VOA ကိုပြောပါတယ
်ဒီမိကပြောတဲ့အချက်တစ်ချက်ကြီးတယ်အဲ့ဒါပါလဲပြောတော့သူ့စီကြောက်တယ်မကြောက်ဘူးနေတယ်နော် I'm used to accept the block အင်္ဂလိပ်လိုပုံမှန်နေတယ်အဲ့ဒါအဲ့ဒီအကြတော့ကျန်တို့
ရှင်ရရအောင်ပို့လို့လိုမယ်ဖြစ်နေရဲ့အဲ့ဒါသူပြောတယ်ဆိုတော့နော်အန်ဂျူပရိုဆက်ဆိုခေါ်တာပေါ့ဟိုဥပဒေမှာလည်းအန်ဂျူပရိုဆက်တိုက်တဲ့နဲ့သူလုတ်ဆောင်မှုမျိုးသူလုတ်ဆောင်မှုဖြစ်နေမျိုးမဟုတ်ဘူးပေါ့ဗျာဒီကတော့အဲ့ဒီလိုနေနိုင်ရှိတယ်တရားစီရင်ရေးမှာလှုပ်ထုတ်လုံနည်းနဲ့မညီဘူးလို့ဒေါအောင်ဆန်းစုကြည်ကမြင်နေပုံရပါမယ်ဘလို့လှုပ်ထုတ်လုံနည်းအသေးစိတ် ကျွန်တော်တို့ရဲ့အမှုတွေကိုတိကျအချင်းယူတိုင်ပင်ဆွေးနွေးနိုင်တာမျိုးလည်းမရှိခဲ့ပါဘူးစစ်ဆေးကြမ်းတာနေစေဒေါ်ဆန်းစုကြည်ရဲ့အမှုတွေကတစ်ခုဖြစ်တဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆောင်မှုပုံမှာငါးရံငါးခါခွေချိုးဖောက်တယ်ဆိုတဲ့အမှုအတွက်ကတော့တရားလိုတင်ပြတဲ့တပ်တည်တွေကိုဒေါ်ဆန်းစုကြည်ရဲ့ရှင်နေတွေဘက်ကတပ်တည်တင်ခွင့်မရအောင်ကန့်က ါတယ
်။ဒါရငါခတ်ဘူးရ။ဂျာပြအမေပြင်ဆင်မှုတက်တဲ့ချက်ဖို့တည်တယ်ဗောညာ။ဒီနေ့ကကြတော့အဲဒီရှောက်လာဘူးကြည့်ပြီးရဲ့ဆက်ရတော့ရှောက်လာခြင်းမရှိဘူး။ရှောက်လည်းကြည့်ပြီးခင်နေရ။ဒါကြောင့်လက်ခံတင်တယ်လေ။ဆရာရဲ့ပေးပြီးတော့ချက်ချင်းနဲ့ရှောက်လည်းညားတော့ပြီးတော့အဲဒီရှောက်တော့ပယ်လိုက်တယ်ရ။
ဒီမှုကိုမနက်ထန်ဇူလိုင်လ6ရက်နေ့မှာဆက်ပြီးတော့စစ်ဆေးကြနာသွားမှာဖြစ်ပါတယ်ဒီကနေ့စစ်ဆေးတဲ့ဒေါံဆန်းစုကြည်ရဲ့အမှုတွေတဲကဆက်သွယ်ရေးဥပဒေပုံမှန်69ချုံဖောက်တယ်ဆိုတဲ့အမှုနဲ့ပတ်သက်ပြီးအထက်တရားရုံးကိုလည်းတင်ပြထားပါတယ်ပြီးခဲ့တဲ့တပတ်ရုံးချင်းလုံးကဒေါံဆန်းစုကြည်ရဲ့ရှေ့နေဒီဘက်ကပြန်လည်မေးခွန်းထုတ်မေးမြန်းတာကိုတရားလူရှေ့နေဒီဘက်ကကန့်ကွက်ခဲ့တာကြောင့်အထက်တရားရုံးကိုတင်ထားတာဖြစ်ပါတယ်ဒီကနေ့စစ်ဆေးတဲ့ဒေါံဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ရဲ့အမှုတွေမှာတရားလူပြတ်သက်တွေကိုစစ်ဆေးခဲ့တာနဲ့ပတ်သက်လို့ရှေ့နေကြီးဥက္ကမောင်စောကအခုလိုပြောပြပါဗျ
။ဦးဝင်းမြင့်ကိုဆွေးထားတယ်အမှုပေါ့ဗျာ။တဘာဝပြင်းနေစက်မှာနဲ့ဆွေးရဟိုစပြီးတော့ခေါ်ပါလေ။ပြည်လူပြတ်သက်တွေတရားလူစစ်ပါတယ်။ပြီးတဲ့အခါကျတော့ဒေါက်တာစုကြည်ကိုတဘာဝပြင်းနေစက်မှာနဲ့ဆွေးတဲ့အမှုအဲ့ဒီအမှုကိုစစ်ပါလေ။ဦးဝင်းမြင့်အမှုမှာသက်ပြေခံရနိုင်လူတွေရဲ့တက်တဲ့နှစ်ယောက်ပဲစစ်ပါနာတာချက်ပြအနေနဲ့ကတော်စားကြည့်ကြည့်ကိုဆက်တော်ရေးဥပဒေအရစွဲထားတဲ့အမှုခေါ်ပါလေ။အဲဒီမှာတည်လူပြတက်ပြီးခုခုအဲဒီတက်ပြီးအဖြစ်အပြင်နောက်ထပ်တက်ပြီးနှစ်ယောက်ကိုလည်းဖြစ်ပါလေ။နောက်တက်ပြီးနှစ်ယောက်ကတော့ရှာဖွေတက်ပြီးပါလေ။အရသာတက်ပြီးပေါ့လေ။နောက်တစ်ခါနောက်ဆုံးအနေနဲ့တော်စားကြည့်ကြည့်ကိုပုံရင်းကျင်းပုံဥပဒေအရစွဲထားတယ်ဟုတ်လို့ဖြစ်ပါလေတက်တည်သုံးရဖြစ်ပါလေ
ဒီကနေ့မှာတော့အမှုစုစုပေါင်း၄ခုအတွက်တရားလိုပြတက်တည်၁၀ဦးနီးပါးကိုစစ်မေးခဲ့တယ်လို့ပြောပါတယ်နောက်ထပ်ကြံရှိတဲ့သူတွေကိုတော့နောက်တစ်ပတ်ဒီမှာလုံးမဲ့လာမဲ့ဇူလိုင်လ၁၂ရက်နေ့ရုံးချိန်မှာစစ်မေးသွားမှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ခန်းငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခောက်ခွေးတို့အပြင်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှန်25နဲ့အခါအမှုနှမှုစုစုပေါင်းအမှုပေါင်း9မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင်
မဆုံမွန်ပြောပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့စကိုင်းနယ်မကွေးတိုင်းအတွင်းကတိုက်ပွဲအခြေအနေကိုပြောပြပါမယ်မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းနဲ့စောနယ်တို့မှာပေါ့ PDF တင်တဲ့စစ်ကောင်စီတပ်တွေဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲပြင်းထန်ခဲ့တဲ့စကိုင်းတိုင်းတပရင်းမြို့အနီးကျေးရွာတွေကထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခသည်တို့ထွက်ပြေးတင်းချောင်းရင်တည်ဆုံးတာတွေရှိသလိုစေဝါအကူအညီတွေလည်းလိုအပ်နေပါတယ်ဒီကြောင့်ဖြစ်အောင်ရန်ကုန်ကလာတဲ့တရင်ကိုတော့ကုသညိုကပြောပြမှာပါခင်ဗျာ
မကွေးတိုင်းပေါ့မြို့နယ်တဲမှာပေါ့ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်ဇွန်လ15ရက်နေ့ကပေါ့မြို့နယ်တောင်ပိုင်းကင်းမရွာနီးမှာတိုက်ပွဲတွေဖြစ်ပွားပြီးတော့ကင်းမရွာတစ်ခုလုံးကြီးပါမိလောင်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေငြင်းတက်နေရတာကနေပြီးတော့ဒီကနေ့ဇူလိုင်လ9ရက်နေ့မနေ့အစောပိုင်းမှာတော့တိုက်ခိုက်မှုတွေပြန်ဖြစ်ခဲ့တာပါမနေ့အစောပိုင်းကလေးကစတင်တဲ့တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ပေါ့မြို့နယ်တောင်ပိုင်းနဲ့ကက်လျက်စောနယ်တွေကကြေးရွာတွေနားအထိပါတိုက်ပွဲတွေပြန့်နှံ့ဖြစ်ခဲ့ပါတယ်ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါ့ PDF တူကအခုလိုပြောပါတယ
်ပေါ့မြို့နယ်တောင်ပိုင်းမှာကြောက်အိုးရွာဒေနာကအဲလေတော့ရုံးမှာစပြစ်တယ်ကျွန်တော်တို့စီကတော့ညဘက်ထဲကသူ့ကိုဝါနေတိတ်ထားတာပေါ့နော်6:55နေစပြစ်ကျွန်တော်တို့မိုင်းခွဲတိုက်ခိုက်တာပေါ့အဲသူတို့ပြန်ဆုတ်တာပေါ့ကျွန်တော်တို့စီကအဲ့မှာ၁ယောက်ကြတယ်သူတို့စီကအဲ့မှာမိုင်းခွဲတဲ့နေရာမှာ6ယောက်ကြတယ်အဲအဲ့ကနေပြီးတော့ကျွန်တော်တို့ကလူကအဲ့ကိုအဲ့အနောက်ဘက်ကို15ယောက်နဲ့တိတ်ထားတာဆိုတော့ကျွန်တော်တို့ကအင်အားမနဲ့တော့ပြန်ဆုတ်ပေးလိုက်ကြတယ်လေပြန်ဆုတ်ပေးလိုက်ပြီးတော့မှဒီကောင်လေးအဲ့အပေါက်ကနေထွက်လာပြီးတော့ဒီတက်ကြဲတင်းဘက်ကိုဖြတ်တော့ကျွန်တော်တို့ကအနောက်ဘက်တစ်ခါပြန်လိုက်တာလေ
ကျောင်းလေးတက်တဲ့ချင်းချောင်းအဖြစ်မှာကျွန်တော်တို့အဖွဲတစ်ဖွဲစောင်းနေတော့အဲ့မှာတစ်ခါဆက်ဖြစ်တယ်ကျွန်တော်တို့လည်းအနောက်ကလိုက်ပြီးတောက်လျှောက်ပဲအဲကျွန်တော်တို့စောင်းနေရသေးလိုက်တိုက်တာပေါ့နော်အဲစောင်းနေရသေးလိုက်တိုက်ပြီးတော့အခုကျောင်းလေးကနေပြီးတော့အခုမှတ်ကြည့်ဥပဘုရောက်သွားပြီအခုဖြစ်နေတဲ့တက်ပွဲအခုလည်းဖြစ်နေတော့မှာ
တက်ပွဲဖြစ်ပေါ်နေတဲ့ချိန်စစ်ကောင်စီတပ်ဖက်ကတက်ခဲ့ချင်းကြီးရွာသားတူကိုလည်းတရက်နဲ့ပြစ်လိုက်တဲ့အတွက်ရွာသားတူသေဆုံးသွားပြီးကျွော်တယ်သူတို့ဝင်ပြီးတော့နေအိမ်တွေတဲကအသုံးဆောင်နေဆန္ဒရေးခါတွေကိုယူဆောင်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်အခုလိုပေါ့မြွနယ်တဲကတိုက်ပွဲဖြစ်တဲ့အခြေအနေနဲ့ပတ်သက်လို့ VOY ကနေပြီးတော့စစ်တပ်ပြောခွင့်ရကိုဆက်သွယ်မေးမြန်းထားပေမဲ့အကြောင်းပြန်ဖြေကြားခြင်းမရှိသေးပါဘူးစကိုင်းတိုင်းကောလင်းရှီဘူလမ်းပတ်မှာလဲကောလင်း PDF နဲ့စစ်ကောင်စီတပ်တွေဇူလိုင်လ4ရက်နေ့ညပိုင်းကတိုက်ပွဲဖြစ်ခဲ့ပါတယ်ဒီဇူလိုင်5ရက်နေ့ညပိုင်းကဖြစ်တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာမပြောသေးပေမဲ့ဇူလိုင်2ရက်နေ့ကတော့ကောလင်းမြို့အထွတ်နားမှာလက်နက်ကင်ဖွဲ့ဘက်ကလက်နက်ငယ်တွေတူမီတနတ်တွေစတင်တက်ခရရကနေပြီးတော့တိုက်ပွဲဖြစ်ခဲ့တာလို့သတင်းထုတ်ပြန်ထားပါတယ်။လက်နက်ကင်ဖွဲ့တွေနောက်ဆုတ်သွားတဲ့နေရာဘက်ကနောက်ထပ်လူမျိုးရေးတပ်ဖွဲ့တွေပါပူးပေါင်းပြီးတော့နေမြေရှင်းလင်းရေးလုပ်နေတယ်လို့ပြောပါတယ်။အဲ့ဒီတိုက်ပွဲအတွင်းမှာလူမျိုးရေးတပ်ဖွဲ့ဝင်တချို့တရားရတယ်လို့လည်းဖော်ပြပါတယ်။တစ်ဆက်တည်းမှာပဲစကိုင်းတိုင်းဒီပင်းရင်မြို့နယ်ကြီးကကြီးရွာနဲ့ဆက်ပြာချင်းကြီးရွာတွေနားမှာဇူလိုင်2ရက်နေ့ကဒီပင်းရင် PDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်နေတဲ့အတွက်စစ်ဘေးဒုက္ခသည်6000နီးပါးလောက်ကြီးရွာတွေကိုဆုံးခွာထွက်ပြေးနေရပါတယ်။တော်ရဲထွက်ပြေးတင်းရှောင်နေခြင်းမှာဝေကိတ်သေဆုံးတဲ့စပေးဒုက္ခတွေရှိသလိုဒုက္ခတွေအတွက်ဆေးဝါးအကူအညီတွေလည်းလိုအပ်နေတယ်လို့တပည့်ရင်မြို့ကတူကပြောပါတယ
်။ဆွတ်ပြေးနေရတာတော့ကျွန်တော်တို့တက်ပြခြင်းဘုံရွာပေါ့ကျွန်တော်ကြီးကျွန်တော်လေးအုံးခြင်းတက်စုပြောင်းဒီခုနှစ်ရွာလောက်ကတော့ရွာလုံးကျွတ်နေပေါ့လေ။ဟုတ်တယ်ဗျတိုးရဲမှနေကြရတာဟုတ်တိုးရဲမှနေကြရတာလူကညထိုးလေးစင်နေတော့တနေရာထဲမှာထိုင်ချပြီးနေလို့မရတော့ဘူးလေ။အနီးကလာလို့ရှိကြရအနီးကလာလို့ရှိကြရအဲ့လိုကိုဆုံးသွားတာကဘုတ်ရွာကဒီမျိုးသမီးအဲ့တော့လိုအပ်ချက်ကတော့ကျွန်တော်တို့စေဝါပေါ့အစားအနဲ့ရေးချတာအဲ့လိုကိုမလိုအပ်ဘူးဒီကြည့်လိုက်ကြရနဲ့ပတ်သက်တာရောမပတ်သက်တာရောဒီရာဇူးတွေရာလဲဒီကျင်ကဒီစားနေတာလဲပြည့်စုံတဲ့ရာဇူးကိုတိုးတဲ့တောင်းတဲ့နေရာမှာတော့ဘယ်လိုလုပ်အဆင်ပြေတော့မှာလဲ
တပိုင်း PDF အပ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေဟာဇူလိုင်2ရက်နေ့မနေ့စောပိုင်းကနေပြီးတော့3ရက်နေ့အထိတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကနေပြီးတော့လက်နက်ကြီးတွေတုံးပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါရတယ်။ဒေသခံတွေပြောရတပိုင်း PDF 25ဦးထက်မနည်းသေဆုံးခဲ့ပါတယ်။ထိခိုက်ဒဏ်ရာသူတချို့ရဲ့ဥက္ကောင့်တွေကိုအနီးကပစ်သက်ထားပုံရတယ်လို့ဒေသခံတွေက view ကိုပြောရတယ်ပတ်သက်လို့စစ်ကောင်စီကိုမေးမြန်းထားပြီးမြဲလဲတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။ဒီတိုက်ပွဲမှာတော့စစ်ကောင်စီဘက်ကထိခိုက်ဒဏ်ရာရတာမရှိဘူးလို့သတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲတွေပြင်းထန်ပြီးနောက်ရမှာတော့တပင်းမျိုးပါတည့်ရနီးပါ Oridu phone line တွေယာယီပြတ်တောက်သွားခဲ့ပါတယ်စစ်ကောင်စီတပ်တွေနဲ့တပင်း PDF 2ဟာဂျွန်လ၈ရက်နေ့ကစပြီးတော့ပထမဆုံးချိန်နှစ်ဖက်ပစ်ခတ်တာတွေဖြစ်ခဲ့ပြီးတော့စစ်တပ်တွေကမကြာခဏဆိုသလိုပဲကြေးရွာတွေမှာဝင်ရောက်ရှာဖွေဖမ်းဆီးကြတာတွေပြုလုပ်နေပါတယ်ခင်ဗျာ
ကိုတန်းညူပြောပြပေးခဲ့တာပါခင်ဗျာမကြာခင်မှာကချင်ပြည်နယ်အတွင်းကဒုက္ခသည်စခန်းမှာကိုဗစ်ကူးစက်နေတဲ့အခြေအနေကိုပြောပြပေးတော့ပါမယ်အခုတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်ပိတ်ထားတဲ့အခြေအနေကိုပြောပါမယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာကုန်ကားတွေဝင်ထွက်နေတဲ့ကချင်ပြည်နယ်ဘက်ကလွယ်ကျယ်နယ်စပ်ဂိတ်ကိုတရုတ်အစိုးရကဒီနေ့ဇူလိုင်လ5ရက်နေ့ကစပြီးပိတ်လိုက်ပါတယ်မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာမြင့်တက်လာနေတဲ့အတွက်တရုတ်ဘက်ကအခုလိုပိတ်လိုက်တာပါမြန်မာနိုင်ငံကစံတင်ကုန်ကားတွေအဓိကသွားတဲ့လွယ်ကျယ်နယ်စပ်ဂိတ်ကိုပိတ်လိုက်တဲ့အတွက်စံကုန်တွေဘလောက်ထိခိုက်နေသလဲဆိုတဲ့အကြောင်းရန်ကုန်လာတဲ့သတင်းကိုတော့မတ်ခွန်ညိုကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံထဲကနေတရုတ်ပြည်ထဲကိုစံနဲ့စကွဲအရင်2000လောက်နေ့စဉ်တင်ပို့နေရတဲ့ကချင်ပြည်နယ်ဗမော်မြို့ကလွယ်ကျယ်နယ်စပ်ဂိတ်ကိုတရုတ်ဘက်ကဒီကနေ့စပြီးတော့ပိတ်လိုက်ပါတယ်။ဒါကြောင့်တရုတ်နယ်စပ်စံတင်ပို့တဲ့လုပ်ငန်းဟာရခိုင်နှုန်းတော်တော်များများကျဆင်းသွားတယ်လို့မူဆယ်စံကုံစီတိုင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။လွယ်ကျယ်တဲ့တရုတ်ပြည်အပေါ်ကိုပိတ်လိုက်တဲ့အတွဲစံစကွဲဂျောင်းမကြီးကအစ်မကလည်းတော့စတင်သွားပြီ။ရမဆောက်တယ်လည်းမရှိသေးတာ။အဲ့တော့အစ်မကလည်းတော့ဘယ်ကသွားလဲဆိုတော့ဘာလို့ကျဆင်းကြောက်သွားလို့ရလဲ။ဘာလို့ကျဆင်းကြောက်ပိတ်လိုက်တော့တရားရကနေလုံးဝရပ်တက်သွားလို့ဆိုလို့ရှိတ
ယ်။မြန်မာပြည်တွင်းမှာကိုဗစ်ရောဂါစတွေ့ခဲ့တဲ့2020ဧပြီလ1ရက်နေ့ကစလို့မြန်မာနဲ့အဓိကကုန်သွယ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကဂိတ်တွေကိုတရုတ်ဘက်ကပိတ်ထားခဲ့တာပါ။ဒီကြားတဲ့တချို့ဂိတ်တွေကိုယာယီပြန်ဖွင့်ပေးခဲ့ပေမဲ့ခုမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေတိုးလာတဲ့အတွက်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဂိတ်တွေကိုတပြေးပြေးပိတ်ဖို့ကြိုးစားနေပုံရပါတယ်။လက်ရှိမှာမူဆယ်မြို့ကကျင်စန်းကျော့ဂိတ်တစ်ခုကိုပဲတရုတ်ဘက်ကဖွင့်ပေးထားပါတယ်။ဒါကြောင့်စံကုံတွေတချို့ကကျင်စန်းကျော့ဂိတ်ကတစင်တရုတ်နိုင်ငံဘက်ပို့နိုင်အောင်ကြိုးစားနေကြပါတယ်။အဲ့ဒီလမ်းဘက်မှာလည်းရေနဲ့ရေရွက်ပစ္စည်းတွေအပြင်ကုန်စိမ့်ကုန်ချောက်တင်ပို့တဲ့ကားတွေကလည်းຢາແນ່ຊີປີတော့ຊິနေລະຫມໍລຸຕຽວຫນັງງານແນ່ဝင်ຜູ້ຫນ້າຫນີໄປສູ່ຫນີວ່າໄດ້ໂຄວິດຍໍກາຊິຊີຕင်းຈັກຫມູ່ລະຈောက်ຕຽວປີແດກໍຍောက်ຜູ້ສູ່ຍິນອ່ໄຊນດລາລောက်ສ່ອງຊ້າຍຍາວ່າໄດ້ ကျမရင်းနဲ့အားကစားဝင်ကြီးဌာနရဲ့ဒီကနေ့ဇူလိုင်လ9ရက်ညနေ9:00ထုတ်ပြန်ချက်အရမူဆယ်မှာပိုးတွေ့အတည်ပြုလူနာသစ်34ယောက်ရှိနေပါတယ်။ မူဆယ်မျိုးတစ်ဖက်ကတရုတ်ဖက်မှာလည်းကိုဗစ်ကူးစက်မှုတွေရှိနေလို့ရွှေလီနဲ့ကျယ်ကောင်ကိုဇူလိုင်လ၄ရက်နေ့ကစပြီးအသွာအလာပိတ်ထားပါတယ်။ယူနန်ပြည်နယ်နဲ့တရုတ်ပြည်မှာကြီးအဓိကကုန်သွယ်နေတဲ့မန်စီလမ်းမကြီးကိုလည်းတရုတ်ဖက်ကမနေ့ကပိတ်လိုက်ပါတယ်။ဒါကြောင့်လက်ရှိတစ်ခုတည်းကျန်နေတဲ့ကျင်စန်းကျော့ဝန်တိန်ဂိတ်ကိုလည်းတရုတ်ဖက်ကပိတ်လိုက်မှာကိုကုန်သွယ်တွေစိ มุสาตติวลันกงซีไทดุติยาอุกกฐะซ้ายเข็มมองเปาะตัวราวะเตยอมเมมาเนซะไกตุยกานิญะมาบักกะกงกาฤโกเตยอกกะวินหวยปิวทาบิเมลูอวินโกร่อเป่ทาราตะเนหลอชีบาบิ ကယောဂနဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်မှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာစိန်ခေါ်မှုအများပြားရှိနေတယ်လို့ကုန်သွယ်တွေကပြောပါတယ်။တရုတ်ဘက်ကအကန့်အသတ်တွေကြောင့်မြမရေထွက်ကုန်တင်ပို့တဲ့နှုန်းအခုနှစ်မှာပြည်သူသားသားကျဆင်းသွားသလိုလမ်းခီးအချိန်ကြာကြာမှုတွေကြောင့်သစ်သီးဝလံတွေလည်းပျက်စီးဆုံးရှုံးခဲ့ပါတယ်ရှင်။
မခွန်ညိုပြောပြပေးကြတာပါခင်ဗျာ။ဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာရခိုင်ပြည်နယ်အတွင်းကကိုဗစ်အခြေအနေတွေကိုပြောပြပေးသွားပါမယ်။အခုတော့ကချင်ပြည်နယ်အတွင်းကဆစ်ဆောင်ဒုက္ခသည်စခန်းနေမှာကိုဗစ်ဖြစ်နေတဲ့အခြေအနေကိုပြောပြပေးကြပါမယ်။ကချင်ပြည်နယ်ဗမော်မြို့ကလူဦးရေထောင်နဲ့ချီခိုးလုံနေတဲ့ရောဘတ်ပြည်တွင်းဒုက္ခသ Jama, Soye Muri, Nitanivare, Tutipino, Doka de Sakanima, Nidazuri, Subon Nitanare Chinija, Linim Yamian Piampuabi, Nuniluru Jamaba, Kusemago, Soye Nijabare, Dijang Yangolare, Tringuro, Kuninanga, Pia Piva Mekme.
ဇူလိုင်လ၄ရက်နေ့ညနေပိုင်းကဗမာခရိုင်ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကထုတ်ပြန်တဲ့အစီးအရဗမာခရိုင်အတွင်းမှာကိုဗစ် Robert Doka de Sakanha, Natal Satakune, Kachin the Jobian Sibwe Kalarega, Pungere Sakampibare, Sakane Manita Luridega, the Choga, Sakampibatwa, Lolo Nirari, Shiaba, Leji Gusa Kayadu Duha, Yo Dringa, Kaye Se Silai Longama, Loka Nidu, the Uke de Lu Piovare, Robert Doka de Sakango, Dali Shidu Diagaro.
ဒီနေ့ဆရာတော်တပါးရုတ်တရက်ပြန်လုံတော်မူခဲ့တာကိုဆေးဆွကြည့်တဲ့အခါမှာတော့ကိုဗစ်ပိုးတွေ့ရှိခဲ့တယ်လို့ဗမာမျိုးကန်တူကပြောပါတယ်။ဒီမိုးမောက်မျိုးကမန္တလေးကျောင်းဆရာတော်လည်းဒါရုတ်တရက်ပြန်လုံတော်မူတော့အဲဒီကလည်းဒါတံပြားဖြစ်လို့ဟိုရှိလိုက်တော့တော့ပေါ့စတစ်ဖြစ်တယ်ဘောနောပေါ့စတစ်ဖြစ်ပြန်လာတော့အဲ့လိုမျိုးတော့ဟုတ်တယ်ရှိခဲ့ဖြစ်နေ။ဆရာတော်ပြန်လုံပြီး
မောင်မျိုးနယ်မှာပိုးတွေလူနာ29ရာလောက်ရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လည်းတိကျအတည်ပြုချက်တော့မရသေးပါဘူး။ဘုံမောင်ခရိုင်အလုံးပုံစခန်းကိုကရိုင်ကမတ်လ9ရက်ပတ်ကတင်ယူခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ကရိုင်အကြတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မောင်မျိုးနယ်တွင်းကမြို့တစ်ကုန်းလောက်စီဟန့်နဲ့အနီးငယ်ကျေးရွာတွေကပြည်သူတွေဟာဘုံမောင်မျိုးနယ်မန်အောင်အစရှ
ဒီနေ့ကစေအင်အားဖြည့်တင်းတာတွေရှိနေပြီးအချိန်မီးတိုက်ပွဲတွေပြန်ဖြစ်နိုင်တာကြောင့်ပြည်တွင်းဒုက္ခသည်အများစုဟာနေရက်မပြောင်းရဲပဲဒုက္ခသည်စခန်းတွေမှာဆက်လက်ခိုးလုံနေကြတာဖြစ်ပါတယ်ခင်ဗျာ။ကိုကြီးကြံပြောပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာအပတ်စဉ်ခန္ဓာကိုအပတ်စဉ်ခန္ဓာတွေကိုတင်ပြပေးသွားဖို့ရှိပါတယ်။အခုတော့ရခိုင်ပြည်နယ်အတွင်းကကိုဗစ်ကူးစက်မှုအခြေအနေကိုပြောပြ င်းကြက်နေတာမှာနှာခေါင်းစည်းမတက်သူတွေကိုအရေးယူသွားမယ်လို့ပြည်내တာဝန်ရှိသူတွေကပြောလိုက်ပါတယ်စားတော့ဆန်တွေကိုလည်းကိုဗစ်စီကန်းနဲ့အညီဖွင့်လှစ်ဖို့ညွှန်ကြားထားပါတယ်။ရခိုင်ပြည်နယ်တွေကမြို့နယ်ဆယ်ခုမှာကိုဗစ်အတည်ပြုလူနာတွေရှိနေတာမို့စီကန်းချက်တွေထုတ်ပြန်ကြမှတ်လိုက်တဲ့အကြောင်းရခိုင်ကလာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြမှာပါခင
်ဗျ။ရခိုင်ပြည်နယ်တွေကမြို့နယ်ဆယ်ခုမှာဇူလိုင်လ4ရက်နေ့အထိကိုဗစ် -19 အတည်ပြုလူနာစုစုပေါင်း400ကျော်ရှိနေပါတယ်။စစ်တွေမြို့တော်နဲ့မောင်းတော်မြို့နယ်တွေမှာကိုဗစ်ကရောဂါကူးစက်သူအများဆုံးရှိတယ်လို့ပြည်နယ်ကုသရေးဦးစီးဌာနမှဒေါက်တာချီလွင်ကဒီကနေ့သတင်းတော့တွေကိုပြောပါလေ
2020ခုမှာကျွန်တော်တို့ဒီမေလ12ရက်နေ့ကနေစပြီးတော့ရခိုင်ပြည်နယ်မှာပထမဆုံးကိုဗစ်ပိုးဖြစ်ရှိတဲ့လူနာစစ်တွေမှာတွေ့ရှိခဲ့ပါတယ်အမနီးရချီပေါ့နော်ကိုဗစ်ဖြစ်ပွားတဲ့လူနာစုစုပေါင်း410ရှိပါတယ်ခင်ဗျာစုပေါင်းဖြစ်ပွားနေတာမျိုးနဲ့10ခုမှာဖြစ်ပါတယ်ကူးစက်မှုအများဆုံးကျွန်တော်တို့ကိုးတွေ့တဲ့လူတွေကတော့စစ်တွေနဲ့မောင်းတော့အများဆုံးဖြစ်ပါတယ်တတိယတော့ဒုတိယတော့နဲ့တန်တွဲဖြစ်ပါတယ်ခင်ဗျာကျန်တဲ့မျိုးနေမှာတော့အများတော်အပြင်းကတော့10ရောက်အောက်မှာပဲတွေ့တာရှိပါတယ်။နေရာတိပေါ့မောင်းတော့မှာ189ရောက်နောက်စစ်တွေမှာ106ရောက်ရှိပါတယ
်။အခုလိုဒီပြူလူနာတွေတိုးလာတာကြောင့်ရခိုင်ပြည်နယ်မှာကိုဗစ် -19 ကူးစက်မှုအသိပညာပေးလုပ်ငန်းတွေတွန်းပြစ်လှုပ်ဆောင်နေသလိုနှာခေါင်းစည်းမတက်တဲ့သူတွေကိုအရေးယူတန်ခတ်သွားမယ်အကြောင်းရခိုင်ပြည်နယ်စစ်ကောင်စီရဲ့ပြောခွင့်အရရခိုင်ပြည်နယ်ဥပဒေအရရှိချုပ်ဦးလာသိန်းကပြောပါတယ
်။ Max တွေကိုဇီးဝယ်တွေကိုအခုလိုပဲအဲပေးနိုင်အောင်ပေါ့နော်အလကားပေးနိုင်အောင်လုပ်မယ်အဲ9ရက်လောက်ပြီးပြီးရင်တော့ကျွန်တော်တို့ max မတက်တဲ့လူတွေကိုအရေးယူတဲ့အနေထားမျိုးလေးတွေလုပ်ဖို့လည်းစီမံထားပါအရေးယူတဲ့နေရာမှာမလိုအပ်ဘဲနဲ့ကျွန်တော်တို့ဟိုဒဏ်ငွေတွေရိုက်တာပေါ့နော်ဥပဒေနဲ့မညီတဲ့အလုပ်တွေတော့မလုပ်ပါဘူးတော်တော်ဘာလုပ်မလဲဆိုတော့အဲ max မတက်တဲ့လူကို max ပေးပြီးတော့ကျွန်တော်တို့ပိတ်ဆံပေးခိုင်းပါပါပိတ်ဆံပေးခိုင်းတယ်ဆိုတော့ mask တစ်ခုကိုတရားကြလို့သူ့ကိုတွေ့လို့တရားတယ်ဆိုတဲ့သဘောမျိုးမဟုတ်ဘူးကျွန်တော် mask 5ခုလောက်ပေးမယ်ပိတ်ဆံ2000ဖြစ်ဖြစ်ဓာန်ရိုက်မယ်ဓာန်ရိုက်တယ်ဆိုတော့ဥပဒေမှာပါတဲ့အတိုင်းတရားရုံးမှာရိုက်တယ်လို့မဟုတ်ပါဘူးနောက်တခြားလူတွေလည်းအဲ့လို mask မပါဘဲနဲ့သွာလာမှုတွေမဖြစ်အောင်ရက်သေးအောင်အနေနဲ့ဒါကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ
်ရခိုင်ပြည်နယ်အတွင်းကစားသောက်ဆိုင်တွေကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုဗစ်စီကံတွေနဲ့အညီဆောင်ရွက်ဖို့နဲ့ပါဆယ်စနစ်တဲ့သာရောင်းချဖို့ညွှန်ကြားထားတယ်လို့ရခိုင်ပြည်နယ်စစ်အုပ်ချုပ်ရေးကောင်စီပြောခွင့်အရဥပဒေအရရှိချုပ်ဦးလာသိန်းကပြောပါတယ
်။စားအတော့ရောင်းတဲ့ဆိုင်များသည်ဆိုင်မှာထိုင်စားမယ်ဆိုလို့ရှိရင်ကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနကထုတ်ပြန်ထားတဲ့အတိုင်းစားသုံးသူကိုတဦးနဲ့တဦးအကာအကွယ်ရနိုင်တဲ့အကာအကွယ်တွေလုပ်ကြရမှာဖြစ်ပါတယ်။အရင်တော့ကလို့ဒီလိုစပွဲမှာလွတ်လွတ်လပ်လပ်စားတဲ့စနစ်မဟုတ်ဘဲနဲ့စားသုံးသူအရှင်ရှင်မထိစပ်နိုင်အောင်တယောက်နဲ့တယောက်သဘောပြောမယ်ဆိုလို့ရှိရင်တော့ဒီ consumer distancing ကိုပြောရမှာပေါ့စားသုံးသူအကွာအဝေးတွေကိုရအောင်လုပ်ပေးဖို့ကျွန်တော်တို့ကဒါအခုစီမံထားပါတ
ယ်ရခိုင်ပြည်နယ်အတွင်းကစစ်တွေတောင်ကုတ်တန်တွဲဘူးသီးတော်မောင်းတော်ကြောက်တော်မင်းပြမြေပုံကြောက်ကျင်နဲ့ဂွားမြူနယ်တွေမှာဇူလိုင်လ4ရက်နေ့ထိ COVID-19 ကူးစက်ခံစားရသူ411ယောက်ရှိပြီးသေဆုံးသူ3ယောက်နဲ့ပြည်내ကျန်းမာရေးသူ95ယောက်ရှိတဲ့အကြောင်းပြည်내ကျန်းမာရေးဌာနရဲ့စီးနေမှာဖော်ပြပါတယ်။ကိုဗစ်တတိယလှိုင်းရဲ့ရက်ခတ်မှုတန်ခံနေရတဲ့ရခိုင်ပြည်နယ်မှာအခြေအနေကိုအမြဲမပြတ်စောင့်ကြည့်နေပြီးအခြေအနေလိုက်ကိုဗစ်စီကံတင်းကျပ်မှုတွေလှုပ်သွားမယ်လို့အာဏာပိုင်ဒီဘက်ကသတင်းတောက်တွေကိုပြောပါတယ်။ပြည်သူတွေဒီနေ့လဲကျန်းမာရေးဝန်ကြီးဌာနကချမှတ်ထားတဲ့ကိုဗစ်စီကံတွေကိုလိုက်နာကြဖို့ရခိုင်ပြည်နယ်တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်ခင်ဗျာ။
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်တော်ရရှိနေခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဆုံးတော့သတင်းတော်မှတ်စုအစီအစဉ်နဲ့စပါမယ်။ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကူးစက်ခံရသူအတီးပြုလူနာဦးရေဟာတစားတဲ့တစားတိုးလာနေပါတယ်။ရောဂါထိန်းချုပ်ရေးအတွက်ကုသရေးစင်တာတည်ကြားထားနေရတဲ့တိုးချဲ့လာသလိုကိုရိုကိုရာစနစ်နဲ့ရောဂါတက်ဖြစ်ရေးလုပ်ငန်းတွေမှာပါဝင်လာသူတွေလည်းများလာနေပါတယ်။မြန်မာနိုင်ငံအတွင်းကကပ်ရောဂါအခြေအနေအကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်ပေးသွားပါမယ်ခင်ဗျ။
တက္ကသိုလ်အသင်းပြည်နောက်နိုင်ငံရေးအခြေအနေမတည်ငြိမ်မှုတွေရှိနေတာကြောင့်ကာယောဂတက်ချက်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ပါတယ်။ကျမရေးဝန်ထမ်းတော်များများစီတီအမ်လှုပ်ရှားမှုမှာပါဝင်ခဲ့သလိုစေတနာဝန်ထမ်းတွေလည်းစစ်အာဏာဖီဆန်ရေးဆောင်ရွက်ချက်တွေကြောင့်တရားစွဲခံရပြီးရှောင်တင်းရတဲ့အခြေအနေဖြစ်ခဲ့တာပါ။ဖေဖော်ဝါရီလကစလို့ပြည်တွင်းမှာကိုဗစ်တန်ဖိုးရှိသူတွေကိုတက်ခွဲအတီးပြုနိုင်တဲ့အရေးအတွက်ဟာနှေးပါခဲ့ပါတယ်။ဒါပေမဲ့လည်းဇွန်လနောက်ပိုင်းကစပြီးပြည်တွင်းမှာကာယောဂအတီးပြုလူနာဦးရေဟာတစ်နှစ်ကိုတစ်ထောင်ကျော်တဲ့အထိရှိလာပါတယ်။ယောဂပို့တွေ့သူတွေအများဆုံးရှိရာဒေသတွေစကိုင်းတိုင်းလဲပါဝင်နေတာမှာတနေ့တာအတီးပြုလူနာဥယေ100ကျော်အထိရှိနေတာပါဒီထက်မှာပို့တွေ့သူနဲ့တည်ဆုံးသူနေစဉ်ရှိနေတဲ့စကိုင်းတိုင်းကလေးမြို့ရဲ့အခြေအနေကတော့စိုးရိမ်စရာအနေထားရောက်နေပြီလို့ကာယောဂတက်ချက်ရာမှာပါဝင်ဆောင်ရွက်ပေးနေသူတဦးကပြောပါတယ
်ဒီကလေးမြို့ကကိုဘကအလွန်မင်းတအားမြင့်နော်လေညာနော်လေတည်ဆုံးလုံးနေဆိုလို့ချင်းလည်းအရန်မြင့်နေအဲ့လိုဆိုတော့တချို့တူတွေကစက္ကန့်မကောက်လည်းရဘူးလေ။စံတရနဲ့ပဲပြီးသွားကြတာ။အဲ့လိုမျိုး။အဲ့ဒီတည်ဆုံလုံးမျိုးဘယ်ကနေမှကြည့်ရင်တအားနဲ့မြင်တာကိုသိတာကလေးဆိုလို့ရှိရင်တုတ်တင်းဆိုင်ညာနေမှကြည့်ရင်သိတာ။ကျွန်တော်ချင်းနေဆိုလို့ရှိရင်ကြိုပြီးမှဒီဘုတ်တို့အုပ်ကြီးလှုပ်ထားတာကြည့်ရလေ။အဲ့ဒါလေးဆိုရင်တော့မှမနိုင်အောင်လုပ်ရတာသူတို့လှုပ်နေရတယ်။အုပ်ကြီးဣရိရိစုနေလုံးတန်းလာမရှိတဲ့ပြင်သားတွေကိုမဖြုတ်နိုင်တဲ့ခါကျဒီတိုင်းနဲ့မပိတ်လေရတဲ့တချို့ကလို့အုပ်ကြီးနှုံးနေတော့မှသိရတဲ့နေသားမျိုးကြီးပြီးရောက်သွားတယ်သူတို့တွေလေ
။ယောဂတန်တရားရှိသူတိုင်းကိုတက်ခွဲစစ်ဆေးနိုင်ဖို့အခက်အခဲတွေရှိနေပါတယ်။တချို့လူနာတွေအခြေအနေလွန်မရောက်လာလို့တည်ဆုံးရတဲ့ဖြစ်စဉ်တွေလည်းရှိပါတယ်။လူနာတွေကိုကုသပေးနိုင်ဖို့နေရာ၊ကျန်းမာရေးလှုပ်ရှားတဲ့ဆေးဝါးအပြင်ပစ္စည်းကိရိယာလိုအပ်ချက်တွေများနေတယ်လို့စေတနာဝန်ထမ်းတဦးကပြောပါတယ်
။လူနာတွေပြောအဓိကလိုအပ်ချက်ကတော့အောက်ဆီဂျင်ဖြစ်လာတယ်။အပြင်ကကျတော့ဆေးဝါးဖြစ်လာ။ဆေးဝါးကလည်းဝင်ရတာဆေးဆိုင်တွေပါကြလည်းသူ့ပြည်လည်းသူတို့ကိုယ်တိုင်ကကိုကုသခံရတာပိတ်ကြရတာလေ။ဒီဝပြန်လာမှုတွေရှိတယ်ဆိုအဲ့လိုမျိုးတာပေါ့နော်။သိရှိရင်တော့ဆိုင်တွေပြစ်ထားရတဲ့ကြောင့်မလို့လူတို့ကသိဝဲဖို့သူဆက်ခဲဖြစ်တာပေါ့နော်။အဲ့လိုမျိုးဒီလိုအချိန်မှာကျွန်တော်တို့စူးစမ်းပြီးမှတော့ထိကြည့်မယ်ပေါ့နော်။ထိကြည့်လိုက်လို့ရရင်ရပေါ့နော်။မရဘူးဆိုလို့ရှိရင်ဟောကျွန်တော်မြို့တော်ဒါအစလေးပဲရှိသေးတာ။နောက်ထပ်ကအများကြီးကိုတည်နိုင်သေးတယ်အဲ့လိုမျိုး။လူကြီးထောင်ကနေတည်တယ်ပြီးသွားနိုင်တယ်လေအရင်ဖြစ်တယ်။အဲ့ဒါကကျတော့အထူးလိုက်လာချဖို့လူတွေဆိုတော့ပေါ့နော်။
ဒီလိုအဖြစ်များတဲ့ဒေသမှာကိုရီကိုရာစနစ်နဲ့တည်ထောင်ထားတဲ့ကိုဗစ်ကူးသရေးစင်တာလည်းရှိနေပါတယ်။အဲဒီမှာတန်တရာလူနာတွေကိုပို့ရှိမရှိစစ်ဆေးပေးနေပြီးလိုအပ်တဲ့ကူတာမှုတွေပေးနေတယ်လို့ဒေသခံတွေကပြောပါတယ်။ယောဂကူးစက်မှုများတဲ့ဒေသတချို့ကို stay at home ထုတ်ပြန်ထားပြီးအဲ့ဒီဒေသမှာရှိတဲ့စာတင်ကျောင်းတွေကိုလည်းအကန့်အသတ်မရှိပိတ်ထားပါတယ်။ဒါပေမဲ့ဖွင့်ထားတဲ့ကျောင်းတွေမှာကျောင်းသားနဲ့မိဘဆရာလိုက်နာရမယ့်စည်းမျဉ်းတွေကိုတတ်မှတ်ခဲ့ပါတယ်။ယောဂတန်တရာရှိရင်ကျောင်းမတက်ဖို့နဲ့Max နဲ့ Face Shield ကိုမဖြစ်မနေတတ်ဖို့အပြင်တဦးနဲ့တဦးခက်ခွာခွာနေဖို့ဒါတွေအဓိကလိုက်နာကြရမှာပါ Kayoga Kusamurego, Amyazon, Techonemo, the Ujin Ziga Salo, Siminego, Moposa, Velina Zigenello, Covid Tachema, Powen to Dugale, Titon Tavare.
ဘူးလည်းနလန်တကတာပဲကြည့်တယ်ကျွန်တော်နိုင်ငံရေးအခြေအနေရလဲတက်ပြီးတော့ဒုက္ခရောက်ကြကြတယ်ဒီကြားတော့မှာဒီကိုဗစ်ပါတစ်ခါတက်ပြီးတော့နှိပ်စက်လာလို့ရှင်တော့တကယ်လည်းမြင်လာမှာတော့ပြည်သူတွေပဲအဲ့ဒါကြောင့်ဒီလိုပုံစံကြီးပြန်ပြီးတော့မဖြစ်ဖို့အတွက်မိမိတို့ကိုယ်စီကိုယ်စီကနေပြီအပြင်ထောက်တိုင်းမက်စတာမယ်ပြင်ပြီးသွားမယ်ဆိုလို့ရှင်စီကနေကြလိမ့်မယ်ဟိုတယောက်တယောက်နဲ့ထော
ပြည်တွင်းမှာကူးစက်မြန်ပြင်းထန်တဲ့ကိုဗစ်ဗီဇာပြောင်းပို့သုံးမျိုးတွေ့ထားလို့ပြည်သူတွေကဒီပေါ်မှာစိုးရိမ်မှုတွေရှိနေပါတယ်။ကာကွယ်ဆေးထုတ်လုပ်ငန်းတွေတချို့တွေတာတွေမှာပြန်လည်စတင်နေတာကိုစစ်ကောင်စီထုတ်သတင်းတွေထဲမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှီးလ်နဲ့တရုတ်နိုင်ငံထုတ်ဆီနိုဖမ်တို့ကိုအစိုးရဝန်ထမ်းအနေနဲ့ပညာရေးဝန်ထမ်းတွေအပါအဝင်ပြ
covid prathama line ne dutiya line dan go khak 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 jaw phyat khe ya de myama nai ngam ma data rin ka yoga ku set mu de de jaw pyan phit la bi atipyu luna de mya la de atwet yoga ka kwe yi ma paw sa ja bu chama yi pinya shin ne chesana shin lou a pe de ga tri pe ni de a chang di de pa ye tadin daw ma su a si sin ga ni tin set pe ne ya ba de khanya
Apasin di sini jauh dari nama suku Sisinggo nasinge jauh lah maknanya. Khusus biro nora apasin ada kerjut de siway Sisinggo tempat bawa om. Plastik sumpit di sini go shortanai men hilangkan kuku. Uganda nengang ada bawa pawangin tenten demat udah si tabare. Sumpit hari ede pelene pule ne piala tombilu yara di sini kau susambi sebuere chansio tani lumiu di sini tolong ni lah. Ibi dren sama go cikam bi di dren bayar siway Sisinggo matengi tega tempat bawa tabare.
Uganda nangan yuro kampa la ye nasan pya gong myin phai nga amai pong ji ga ayut su la ba de da bi me le phwin pyo la ni de si bwa ye longan ta khu atwet do kong chan twi ya ya niya ta khu phit ba de sun pye plastic eight twi ne ta kha thong pu rei ko pyan le atou cha nai ye pai phyat chin ne tabawa pa win chin ye hlou sha tu sun twin longan shin tu u ga awae dai phwin tha la ba eco waste uganda ko ti thong ne Jared Nashimya ga Myuro Kampala Wakiso ne Mukono myo ri pa we nangat twan ma plastic swin pye pisi awae dai ni phwin tha ba de swin pye plastic tanje amyaw amya wae yu yashi ni de a chaw tu ga shin pya ba de
In Kampala run we have 350
Kampala Myuro de ku de ma de amai tanje 350 metric tan phwet ba de Kampala ma ni de du ri ye swin pye amai de phit pi ဒီတဲ့ကအစနှစ်ရာတိုင်းနှုန်းကနေ15ရာတိုင်းနှုန်းကပလတ်စတစ်တွေဖြစ်ပါတယ်အများစုကပြန်ကောက်ပြီးရီစိုက်ကယ်မလုပ်ကြပါဘူးအားလုံးကမြေကြီးပေါ်မှာပုံပြီးပြစ်ထားကြတော့မြင်ရတဲ့အတိုင်းပဲအမှိုက်ပုံကြီးဖြစ်နေပါတယ်ဖွံ့ဖြိုးရေးပါတဲ့ရက်နဲ့ပွဲရထားတဲ့သူကအစာပိုင်းမှာတော့ပလတ်စတစ်အမှိုက်တွေသိမ်းပြီးပတ်ဝန်းကျင်တန့်ရှင်းရေးအတွက်ပဲရည်ရွယ်ခဲ့ပါတယ်ဒါပေမဲ့လည
ငယ်ငယ်ရွယ်ရွယ်နဲ့မိခင်ဖြစ်ရသူတွေလည်းအလုပ်ရနေပါတယ်အလုပ်အတွက်အသုံးချတဲ့ပလတ်စတစ်အမိုက်တွေလာသွင်းတဲ့သူတွေကိုလည်းသူကအခကျင်းွေပေးပါတယ်ဂျရန်နရှင်မြတ်ကအခုလိုပြောပါတယ်
စာရုံးကတော့အလုပ်တစ်ခုအနေနဲ့စခဲ့တာမဟုတ်ပါဘူးကျွန်တော်ကရက်ွက်အတွင်းတန်ရှင်းရေးလုပ်ချင်တာပါဒါပေမဲ့လည်းဆက်ပြီးလုပ်နိုင်မဲ့ကုန်ကျစရိတ်တွေကာမိနိုင်မဲ့တစ်ခုခုများလုပ်နိုင်မလားလို့စဉ်းစားမိရတာကနေကျွန်တော်တို့ဘူးတွေနဲ့အခြားပလတ်စတစ်တွေကိုစပြီးကောက်ယူခဲ့တာပါအသုံးချတဲ့ပစ္စည်းတွေရောအသုံးမချတဲ့ပစ္စည်းတွေရောပါနောက်ပြီးပလတ်စတစ်အမိုက်တွေကိုဖြတ်တောက်ထားတာတွ
plastic ဘူးတွေကိုအမိုင်းအသေးလေးတွေအထိဖြတ်တောက်ပါတယ်။အဲ့ဒီနောက်မှာတော့ပျော်ပွဲစားစပွဲတွေခြံစည်းရိုးတိုင်တွေလိုပစ္စည်းတွေထုတ်လုပ်တာမှာအသုံးပြုတာပါ။
Fencing pole is is made of
ခြံစည်းရိုးတိုင်တစ်လုံးထုတ်ဖို့အတွက် plastic 70 kg သုံးရပါတယ်။ဥပမာပြောရရင် solar plane ရေပလင်း58လုံးက1 kg ရှိပါတယ်။ဒါကြောင့်ခြံစည်းရိုးတိုင်တစ်လုံးအတွက် plastic ပလင်းပေါင်း900လောက်အသုံးပြုတာဖြစ်ပါတယ်။
ကိုရန်ပစ္စည်းတွေထုတ်လုပ်နေတဲ့အပြင်ဆွန့်ပစ်ပလတ်စတစ်တွေကိုပြန်အသုံးချတဲ့အဖွဲ့တွေထံကိုလည်းဆွန့်ပစ်ပလတ်စတစ်ဖြတ်စာတွေကိုသူကရောင်းပါတယ်။ဥပဒေတွေစီမံစည်းကမ်းတွေချမှတ်ထားပေမဲ့လည်းပလတ်စတစ်ဆွန့်ပစ်မှုပြဿနာကတော့ပြည်လည်နိုင်ဖို့အလံဝင်နေပါသေးတယ်။ဒေါက်တာတွန်ဥကရုကအမျိုးသားသဘာဝပတ်ဝန်းကျင်စီမံခန့်ခွဲမှုအနာပိုင်းအဖွဲ့ NEMEကဖြစ်ပါတယ်။ယူဂန်ဒါရဲ့ဥပဒေအရပလတ်စတစ်ထုတ်လုပ်မှုအလုံးမှာတစ်စိတ်တွေမဖြစ်မနေတက်ရတယ်လို့လဲဒေါက်တာဥကရုကပြောပါတယ်။ကွန်မဏီတစ်ခုချင်းစီကသူတို့ရဲ့ထုတ်ကုန်အလုံးကိုတစ်စိတ်တက်ရတာကြောင့်ပလတ်စတစ်ထုတ်ကုန်တိုင်းဟာထုတ်လုပ်တဲ့ကုမ္ပဏီကိုသိရှိနိုင်တာဖြစ်တဲ့အကြောင်းလဲသူကပြောပါတယ်။ပလတ်စတစ်ထုတ်လုပ်သူတွေအနေနဲ့ပလတ်စတစ်ဆွန့်ပစ်မှုအတွက်
ီချေထန်ရိုက်ပြီးတင်းတင်းကြပ်ကြပ်အရေးယူဆောင်ရွက်ရမယ်လို့သူကပြောပါတယ
် The law now requires that all plastics are labeled
plastic ထုတ်လုပ်သူတွေအနေနဲ့ဒီ plastic တွေကိုပြန်ခောက်ယူပြီးအဆုံးထိတာဝန်ယူရမယ်လို့ဥပဒေကပြဋ္ဌာန်းထားပါတယ်ဒီလိုပြဋ္ဌာန်းထားတာကြောင့် plastic ထုတ်လုပ်တဲ့လုပ်ငန်းတွေအနေနဲ့ဈေးဆိုင်တွေလိုနေရာတွေမှာပြန်လည်ခောက်ယူရစနစ်တခုလည်းရှိပါတယ်အမမောက်လဲပလတ်စတစ်တွေပြန်လာသွင်းခါချင်းကိုပြည့်ရစနစ်မျိုးလည်းရှိပါတယ်ဒီလိုလောက်တာတွေကလူတွေကိုပလတ်စတစ်မိုက်တွေမပြည့်အောင်အားပေးရလည်းရောက်ပါတယ
်စွန့်ပြစ်ပလတ်စတစ်တွေကိုပြန်လဲအသုံးချတဲ့လုပ်ငန်းတွေကိုအစိုးရကအပြည့်အဝအားပေးထောက်ပံ့မှုမရှိဘူးလို့ Eco Waste Uganda ကိုတည်ထောင်တဲ့ National ညကပြောပါတယ်တခါတည်းမှာသူ့ကုမ္ပဏီကပလတ်စတစ်အမှိုက်ကောက်သူတွေကိုအနာပိုင်တွေကအနှောက်ယှက်ပေးတယ်လို့သူကပြောတာပါဒါကြောင့်ပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးချနိုင်အောင်ကြိုးပမ်းနေကြတဲ့စွန့်ထွင်လုပ်ငန်းရှင်တွေကိုအစိုးရဘက်ကပံ့ပိုးပေးဖို့တိုက်တွန်းလိုတဲ့အကြောင်းစွန့်ပစ်ပလတ်စတစ်တွေကိုပြန်လည်အသုံးပြုနိုင်ရေးလုပ်နေတဲ့ဂျရဲနက်ရှိညာကပြောပါတယ
် I would request the government agencies that are involved in
the ဘဝပတ်ဝန်းကျင်ရေးစီမံခန့်ခွဲမှုနဲ့သက်ဆိုင်တဲ့အစိုးရဌာနတွေအနေနဲ့ပလတ်စတစ်အမှိုက်တွေကောက်ယူပြီးပြန်လည်အသုံးပြုရေးလုပ်နေကြတဲ့စုံဦးတည်ထွင်လုပ်ငန်းရှင်တွေကိုပို့ပြီးပံ့ပိုးနိုင်အောင်ဆောင်ရွက်ပေးပါသူတို့ကိုအလုပ်တွေရမသွားအောင်အနှောက်အယှက်မဖြစ်အောင်လုပ်ပေးပါလို့ကျွန်တော်ပန်ကြားလိုပါတယ
်တဘာဝပတ်ဝန်းကျင်ထိမ့်သိရေးသမားစွန့်ထွင်လုပ်ငန်းရှင်နှရှင်မြဲရဲ့နောက်ထပ်စီမံကိန်းတစ်ခုကတော့စတူရန်မိုင်26,000ကျော်ရှိတဲ့Lake Victoria ရိုင်ကြီးမှာပလတ်စတစ်အမှိုက်တွေစီးဝင်မှုကိုဟန်တားနိုင်ရေးနည်းလမ်းရှာဖို့ဖြစ်ပါတယ်။ရိုင်ကြီးတဲ့ကိုအမှိုက်တွေမရောက်နိုင်ဖို့အတွက်ရိုင်ကြီးတဲ့ကိုစီးဝင်ရာအဓိကရေမြောင်းကြီးတွေအားလုံးမှာပိုက်ကွန်တွေတပ်ဆင်ထားပြီးအခုဆိုရင်အဲ့ဒီပိုက်ကွန်တွေမှာပလတ်စတစ်အမှိုက်တွေနဲ့ပိတ်မိနေပါတယ်ရှင
်။မတ်တင်ကြီးတက်စီစီတင်ဆက်တဲ့အပတ်စဉ်စီးဝါးရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။ခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်ကိုယ့်ရဲ့စိတ်ကျန်းမာရေးမထိခိုက်အောင်နားလည်ပေးနိုင်သူကိုရင်ဖွင့်ပြောပြဖို့အရေးကြီးတယ်လို့စိတ်ကျန်းမာရေးနဲ့စိတ်ပညာဆိုင်ရာကျွမ်းကျင်သူတွေကအကြံပြုပါတယ်။မြန်မာပြည်သူတွေခံစားနေရတဲ့စိတ်ဓာတ်တွေတက်တရာရအောင်အကြံပေးအစီအစဉ်တွေကို online ပေါ်မှာလုပ်ပေးနေတဲ့ဩစတြေးလျနိုင်ငံကမတ်အေဂျန့်ခင်နဲ့မတ်ဝတန်စီစာကျော်တို့နဲ့ဆွေးနွေးပြီးမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့ပတ်သက်လို့ခံစားနေကြရတဲ့စိတ်ထိခိုက်ဝမ်းနည်းမှုတွေမချေနှံ့မှုတွေပြပြောက်စေအောင်လို့ကိုယ့်ရဲ့ခံစားချက်တွေကိုရင်ထဲကနေဖွင့်ထုတ်လိုက်တာအကောင်းဆုံးပဲလို့စိတ်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါရယ်။ဩစတြေးလျနိုင်ငံမှာစိတ်ကျန်းမာရေးမာစတာဘွဲ့တက်နေတဲ့မတ်အေဂျန့်ခင်နဲ့စိတ်ပညာဆိုင်ရာဘွဲ့ရထားတဲ့မတ်ဝတ္တန်စီစာကျော်တို့ကစိတ်ကျန်းမာရေးအကူအညီလိုအပ်နေသူတွေကိုပံ့ပိုးကူညီနိုင်ဖို့လှုပ်ပေးနေကြပါရယ်။မြန်မာပြည်သူတွေကိုလိုအပ်တဲ့အကူအညီပေးနေတဲ့Heartbeams Foundation Prahita အဖွဲ့မှစိတ်ကျန်းမာရေးပညာပေးအစီအစဉ်တွေကိုသူတို့နှစ်ယောက်ကလုပ်ပေးနေတာပါ။မဝတန်စီစာကျော်ကတော့ My Psych for Life ဆိုတဲ့ Facebook page မှာစိတ်ကျန်းမာရေးအထောက်အကူဖြစ်တဲ့အကြောင်းအရာတွေကိုတင်ပြပေးနေသူပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်လို့သူတို့ကဗီဒီယိုအစီအစဉ်တိုလေးတွေလုပ်ပြီးတော့အကြံပေးနေကြပါတယ်
။ဟိုညီမတို့အခုလုပ်နေတာကတော့ဗောနော၃ခုလောက်ရှိရယ်ဗောနောပထမအောင်ဆုံးတစ်ခုကကြတော့ psychoeducation မြန်မာလိုဆိုတော့စိတ်ကျန်းမာရေးအသိပညာပေးပုံစံမျိုးလေးဗောနောဗီဒီယိုလေးတွေ post လေးတင်ပေးတယ်။ဒုတိယတစ်ချက်ကကြတော့ဒီလူတွေအများကြီးဗောနော psychosocial support meeting လိုမျိုးလုပ်ချင်တာဗောနောအလားစိတ်ကျန်းမာရေးအထောက်အပံ့ဗောနောဘယ်လိုမျိုးဒီအချင်းချင်းအုပ်စုလိုက် ဒီကနေ့ကျွန်တော်တို့ကိုယ်တိုင်ဖွဲ့ပြီးတော့ပေါ့နော်ခန်းစားနေရသူတွေရင်းဖွင့်လို့ရနေရမျိုးကိုပေါ့နော်လုပ်ပေးချင်တာပါအလားတော့ဟိုမြန်မာနိုင်ငံလူတွေအဓိကထားလုပ်ပေးချင်ပေမဲ့အခုဒီ
အဲ့တော့အဲ့စစ်မီယာလူတွေကနေတက်စင်ပေါ့နော်ပြီးတော့မြန်မာပြည်ကိုပြန်ပြန်ပေါ်လာရတယ်ပြန်ပေါ်လာမှာပါကဲပါဝတန်ခုနကပထမဆုံးပြောရတဲ့အလိုစိုက်ပွဲ
အခုဒီလက်ရှိဒီမနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုကြည့်လို့ရှိရင်လူတော်တော်များများပေါ့နော်စိတ်ပိုင်းဆိုင်ရာထိခိုက်နေကြတဲ့စိတ်တူတာတွေမကျေနပ်တာတွေဝမ်းနည်းတာတွေဖြစ်နေကြတယ်ပေါ့လေတော်တော်များများမြန်မာနိုင်ငံထဲကမှမဟုတ်ပါဘူးဒီဟိုတကမ္ဘာလုံးမှာရှိနေတဲ့မြန်မာလူမျိုးတွေလည်းဒီလိုမျိုးခံစားနေကြရမယ်လို့ထင်တယ်လေဆိုတော့အဲ့ဒီလိုမျိုးခံစားမှုတွေကိုပြေပြောင်းနိုင်ဖို့အတွက်
ဖြစ်နေတဲ့ခံစားချက်တွေကို reflection လုပ်နိုင်အောင်ပေါ့เนาะမြန်မာလိုတော့တေချာပြော double down
ပြီးမလွတ်သွားဘူးပေါ့အဲ့ဒီအချိန်မှာပေါ့လေဒီတိုင်းဟိုဖြစ်နေတာဆိုလို့ရှင်ဖြစ်နေတာကိုပြီးနေပေါ့เนาะပြတ်သွားရင်ပြတ်သွားတာကိုပြီးနေပေါ့เนาะအချိန်ခဏလေးပဲပြီးပြီးတော့ပေါ့နောက်ဆိုတနေ့အကုန်လုံးအချိန်တိုင်းပြီးနေဖို့ကြောက်ရလဲသူကတတိထားနိုင်မှုဆိုမလွယ်ဘူးလေလို့ဆိုအရန်ခံစားတဲ့အချိန်ကြာရင်ခဏလောက်ပဲဖြစ်ဖြစ်အဆယ်မိနစ်15မိနစ်လောက်ပဲဖြစ်ဖြစ်ခံစားချက်လ
ဖုန်းတောက်လျှောက်ကြည့်နေတာခုမှမပြီးမှာလဲအင်တာနက်ရောရရဲ့အချိန်လည်းလူတိုင်းကြည့်နေကြတာပါပဲအရင်လည်းကြည့်ဖို့လည်းလိုအပ်တယ်လို့ပေါ့လို့ထင်နေကြတယ်ပေါ့နော်ဒါမှခဏခဏကြည့်လာတဲ့အချိန်ကျတော့စိတ်ထိခိုက်တာလည်းမြင်ရမြင်တဲ့အချိန်မှာလည်းအေးခံစားချက်တွေအများကြီးပေါ်လာဆိုအဲ့အချိန်မှာပြင်ထန်လာခံစားချက်တွေကိုဟိုဖုန်းမကြည့်နဲ့လို့လည်းမပြောချင်ပါဘူးဒါပေမဲ့ဘယ်အချိန်ကြည့်ရမလ
ကျွန်တော်တို့မလုံနိုင်ဘူးဆိုရင်လည်းအဲ့လုံတုံးပြီးရဲ့အချိန်မှာပထမလူပေးမှာရှိရမိသားစုဖြစ်တဲ့ငယ်ချင်းဖြစ်တဲ့သူတို့ကိုစကားပြောပြီးတော့ကိုမြင်လာရတာတွေပေါ့နော်ပြန်ပြီးဟိုဟာချင်းချင်းစကားပြန်ပြောချင်းချင်းပြန်ပြီးဟိုဟာနှစ်သိပ်ပေါ့နော်ဘေးကလူကြောက်ကိုပြောဖို့လိုတယ်လို့ထင်ပါတယ်တောက်လျှောက်ဖုန်းနဲ့ကြည့်နေရဆက်ဆိုင်ပေါ့နော်ဒီအတန်ပြောရလို့ပဲအကောင်းဆုံးနည်းလည်း ตุดูโกอะเย็นน้องอ่ะมีตาสุจินๆเนี่ยบายลงเลยสิเลยบ่มาหินตุดูฉะเลยสิล่ะทีวีตุดูจี้เลยสิล่ะเข็งตุดูซ้อเลยสิล่ะบ่เนาะโกไม่มีตาสุอยู่เนี่ยเตี่ยวแท้นี่ล่ะแท้ซ่าเนาะมีตาสุอยู่เนี่ยยักกั่วยักกั่วแท้อ่ะหลุยเนี่ยเป็นဖြစ်บ่เนาะโกอสินจีได้อะไรตุดูตุดูตะกั่วบ่เนาะลงเสียจินมาเนาะตะคู่อ่ะจ้ะรอ volunteer เลยบ่เนาะหลุดีโอปราหิตาหลุดตาโอปราหิตาหลุดเลยซะโหหลุมิวปะสันชี เบิกกันได้มาไอ้บ่ฮู้บ่เนาะกูบดุบ่กูหนีနိုင်มะเลยบ่เนาะไอ้หลุมิวกูหนีกูหนีနိုင်แม้ไอ้ห่าเองเลยบ่เนาะอกูเฉยมาไอ้หลุมิวอย่างหลุราอ่ะชินๆย้ายเป็นกูหนีทอดปันบ่ว่าดิไอ้หลุมิวกูหนีไล่โลชิงเลยอ๋อโหบ่เนาะงาตุนยาฤตัวละก้าวงาหลุไปนี่อ่ะเลยสรว่าดิโหสိတ်ขันษาอ่ะละตะตาซีบ่เนาะอ๋องาเนี่ยฉีนี่ตวยเลยเลยชิมเองงาแท้ซวยเลยชิมเองงาตะหยอดแท้ไอ้หลุอย่างซูเนี่ย
หลุมิวต้วยนี่แหละต้วยนี่แหละตะบอเนาะตะตาซีနိုင်နေပေါ့เนาะဆိုတော့သူများကကိုကြီးကြည့်ပါလို့လည်းပြောချင်ပါတယ်ဟုတ်ဒီလိုမျိုးကိုယ်ရှင်ထဲမှာခံစားရရတယ်တခုခုဖြစ်လာတယ်ဆိုရင်ကိုယ်ကရှင်ထဲမှာမထားဘဲနဲ့ပေါ့เนาะကိုယ့်ရဲ့ခံစားချက်ကိုရှင်ထဲကနေဖွင့်ထုတ်ပြီးတော့ပြောပြဖို့အတွက်ကရောဘယ်လောက်အရေးကြီးတယ်လို့ပြောနိုင်လဲရှင့်
ဟုတ်တယ်အရင်ဖြေလိုက်ပါဆက်ပြန်ပြော ဒီစိတ်ထဲမှာခံစားနေရတာဟိုဘောနော်ဟိုဒီလိုမျိုးပြင်ဖွင့်လိုက်တာလို့ပြောထုတ်လိုက်ရလို့ဆိုတာတွေကဟိုအဲ့လိုမျိုးလုပ်လိုက်ရခြင်းဖြစ်စိတ်ခံစားရတွေတတပွားနိုင်နေလို့သူတွေတနာတွေမှာတော်တော်များများအတွေ့ရှိထားရပေါ့နော်ဟိုအဲ့လိုမျိုးလုံးဝရောဂါပျောက်သွားမယ်လို့ပြောချင်တာတော့မဟုတ်ပေမဲ့ခံစားချက်တွေဟိုအရင်ပြင်းထန်တာတွေဟိုဘောနော်တကယ်နားထောင်တာကျွမ်းကျင်တဲ့သူနဲ့နားထောင်အဲ့လိုမ
Hardings Foundation Brahida Poye Facebook Samyanane My Site for Life Surya Facebook page ma three a Sejan Maya Pinya Bay video season ego Gina Pashu Nanjavarishin to March Pinya Mama
ပါစမီယာမောစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောပြအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲဗီအိုအမေရိကန်တန်ခါနဲ့တင်းနှစ်လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ် 19ဒါခွဲနမူနာစုစုပေါင်း1269ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အာကစားဌာနကဒီကနေ့ည7:00နာရီမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ဒီကနေ့သေဆုံးသူ51ဦးရှိခဲ့တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတဝန်းနိုင်ငံရေးစစ်ရေးအကြအတဲပဋိပက္ခတွေအပြင် ကယောဂဘေးကိုပါတပြိုင်တည်းရင်ဆိုင်နေရပါတယ်မြန်မာနိုင်ငံတိုင်းနဲ့ပြည်နယ်ဒေသတည်တည်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်အကြားပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်ထန်ဖြစ်နေသလိုနှစ်ဖက်တိုက်ခိုက်တိုက်ခိုက်တေဆုံးသူတွေလည်းတိုးလာနေပါတယ်စကိုင်းတိုင်းကောလင်းမြို့နယ်မှာမနေ့ညပိုင်းကကောလင်းပြည်သူကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့အကြားတိုက်ပွဲ ရန်ကုန်မြို့မှာရှိတဲ့ဂျပန်တန်ယုံတန်တမန်ဝန်ထမ်းတွေနဲ့ဂျပန်လူမှုကူညီရေးယုံဝန်ထမ်းတွေတရှိရာခြံဝန်းနဲ့မြန်မာလူညုံရေးတပ်ဖွဲ့တွေအေပီလာကအတင်းအကြပ်ဝင်ရောက်ရှာဖွေခဲ့တဲ့ကိစ္စကိုဂျပန်အစိုးရကကောက်ကက်ခဲ့တယ်လို့အလားတူလို့ရတဲ့ထပ်ပေါ်ပေါက်မလာအောင်ဟန်တာပေးဖို့တောင်းဆိုခဲ့တဲ့အကြောင်းဂျပန်အစိုးရပြောခွင့်ရတာဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါရခင ပိုကုဆက်မှုတွေပုံမှန်တိုးနေပြီးတော့တနင်္ဂနွေနေ့တရက်ထဲသေဆုံးသူ90နဲ့ပိုကုဆက်သူ6000ကျော်ရှိနေပါတယ်။ဇက်တာမျိုးဗီဇာပြောင်းပို့တည်ကြောင်းပေါင်းမျိုးအပြင်အနည်းတစ်ဝိုက်မှာပို့ဆက်ပိုကုဆက်မှုတွေပုံမှန်တိုးနေပြီးတော့တနင်္ဂနွေလုံးကိုပါပြန်နှံ့နေတာကိုထန်းနိုင်ငံကာယောဂါကာကွယ်ရေးထင်ကျော်ရေးဌာနကတွေ့ရှိခဲ့တယ်လို့ထန်းနိုင်ငံကြီးဌာနသတင်းပြန်ကြားရေးအဖွဲ့ညွှန် ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။စပန်းဆိုင်ရာအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာ။ VOA အစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။